မြန်မာနိုင်ငံထဲမှာရိုဟင်ဂျာနဲ့ရခိုင်တိုင်းသားတွေအပါအဝင်လူနည်းစုလူမျိုးတွေဟာနိုင်ငံရေးမှာပုံပတ်သက်ခွင့်ဆုံးရှုံးပြီးတော့ဒါဟာလူခွင့်ချိုးဖောက်မှုဖြစ်တယ်လို့ကုလသမဂ္ဂကနေပြီးတော့မြန်မာနိုင်ငံကိုဝေဖန်ပါတယ်။မြန်မာနိုင်ငံအတွင်းနိုဘာလ၈ရက်နေ့အထူးထူးရွေးကောက်ပွဲမတိုင်ခင်လူခွင့်အခြေအနေနဲ့ပတ်သက်ပြီးတော့အလွန်တရာစိုးရိမ်မိတယ်လို့လူခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံပြောခွင့်ရသူကကြေညာချက်ထုတ်ခဲ့တာပါ။ရွေးကောက်ပွဲတွေဟာမြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်အလွန်တရာအရေးကြီးတယ်လို့လည်းသူရဲ့ကြေညာချက်မှာပြောပါတယ်။ဒါပေမဲ့လည်းလူလတ်စွာပြောဆိုထုတ်ဖော်ခွင့်နဲ့လူလတ်စွာသတင်းအချက်အလက်တွေရယူခွင့်ကန့်သတ်ခံရတာကြောင့်အရဖက်အခွင့်အရေးတွေထိခိုက်တယ်လို့ပဲခွဲခြားဆက်ဆံမှုတွေရန်စားမှုတွေနဲ့အကြမ်းဖက်မှုတွေဖြစ်အောင်လို့လှုံ့ဆော်ပြောဆိုမှုတွေလည်းရှိနေတယ်ဆိုပြီးတော့သူကထောက်ပြပါတယ်မြန်မာနိုင်ငံရဲ့နိုင်ငံသားဖြစ်မှုဥပဒေနဲ့ရွေးကောက်ပွဲဥပဒေတွေကြောင့်မွတ်စလင်လူနည်းစုတွေပေါ်မှာထိခိုက်တက်ရောက်မှုရှိခဲ့တယ်လို့ပဲမကြာခင်တုန်းကပြောဆိုရွေးကောက်ပွဲကော်မရှင်ကနေပြီးတော့အောက်တိုဘာလ16ရက်နေ့ရက်စွဲနဲ့ထုတ်ပြန်ချက်တွေကြောင့်ရခိုင်ပါဝင်တိုင်းသားဒေသတချို့မှာတိုင်းသားတွေနိုင်ငံအရေးပါဝင်ခွင့်ဆုံးရှုံးရတယ်လို့လည်းဝေဖန်ထားပါတယ်။ပြောဆိုကော်မရှင်အနေနဲ့ရခိုင်နဲ့ရှမ်းပြည်နယ်ကမြို့နယ်တချို့ပါဝင်ကချင်၊ကရင်၊မွန်၊ပဲခူးဒေသတွေကကြီးရွာတချို့မှာရွေးကောက်ပွဲဖျက်သိမ်းလိုက်တာနဲ့ပတ်သက်လို့ဝေဖန်ခဲ့တာဖြစ်ပါတယ်။ဒီမတိုင်ခင်မှာလေမွတ်စလင်ကူစလေလောင်းအတော်များများကိုနိုင်ငံသားဖြစ်မှုဥပဒေနဲ့ညှိစွန်းတယ်ဆိုပြီးတော့လေရွေးကောက်ပွဲမှာဝင်ရောက်ရွေးချယ်ခွင့်ဒီကော်မရှင်ကပိတ်ပင်ခဲ့ပါတယ်။မြန်မာစုရအနေနဲ့ရွန်ဂျာအတုံးနှုတ်ကိုလက်မခံပေမဲ့ရခိုင်ပြည်နယ်ကမွတ်စလင်တွေအနေနဲ့နိုင်ငံသားလျှောက်ထားပိုင်ခွင့်ရှိအောင်လို့အစဉ်အဆက်ဆောင်ရွက်ပေးပါမယ်လို့ကတိပေးထားပါတယ်။ဒါ့အပြင်တိုင်းသားနေမျိုးတချို့မှာရွေးကောက်ပွဲမကျင်းပနိုင်တာဟာလေလုံခြုံရေးနဲ့အုပ်ချုပ်ရေးအဖွဲ့အစည်းတွေရဲ့အကြံပြုချက်အရဆောင်ရွက်ရတာဖြစ်တယ်လို့ရှင်းလင်းထားပါတယ်။အထူးသဖြင့်တော့ရွေးကောက်ပွဲလုပ်ဖို့လူငယ်ကြီးတိတိကျကျမပြီးနိုင်တဲ့နေရာတွေဖြစ်တယ်လို့ဆိုပါရယ်